နိုင်မလာရှိရဲ့နဲ့မှာတင်ပပြုလုပ်မဲ့အထွေထွေရွေးကောက်ပွဲဟာမြန်မာဆွေရကဘင်္ဂလီလို့ခေါ်တဲ့မွတ်စလင်ရိုဟင်ဂျာတွေအတွက်မျောလင့်ချက်တစုံတရာမရှိတဲ့အကြောင်း UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ကနေပြီးတော့ UK ပါလီမန်မှာစာတမ်းတူတစ်ခုတင်ပြလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုကျွန်မကပဲဆက်ပြီးပြောပြမှာပါ။မြန်မာနိုင်ငံမှာတင်းပဖို့ရက်ပိုင်းတာလို့ရတဲ့ရွေးကောက်ပွဲအတွင်းမှာမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပေးတဲ့ကိစ္စနဲ့ပတ်သက်ပြီး No Hope for Rohingya from Burma Election မြန်မာရွေးကောက်ပွဲကနေရိုဟင်ဂျာတွေအတွက်ဗာမျော်လင့်ချက်မှမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့နိုဝင်ဘာလ3ရက်နေ့မှာဗီဒိန်ချစ်ဆိုင် Block လို့ခေါ်တဲ့မြန်မာရိုဟင်ဂျာအဖွဲ့ကဗြိတိသျှပါလီမန်မှာစာတမ်းတူတစ်ခုတင်သွင်းခဲ့တာပါအဆိုပါစာတမ်းထဲမှာမကြာမီတင်ပါတော့မဲ့ထွေထွေရွေးကောက်ပွဲအတွင်းမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပြုတာနဲ့မွတ်စလင်ရိုဟင်ဂျာနိုင်ငံရေးအဖွဲ့တွေကတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ချခဲ့တဲ့ကိစ္စတွေကိုအဓိကထားဖော်ပြထားပါတယ်ဒီစာတမ်းတင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်ချေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်ဒီရွေးကောက်ပွဲကနေကျွန်တော်တို့ကဘာတစ်ခုမှမျှော်လင့်ချက်မရှိဘူးဆိုတော့ပိုပြီးသိတာနေတာကဘာကလို့ဆိုတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့အခုဒီသမ္မတဦးသိန်းစင်အစိုးရဘက်ကလည်းရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုတစိုက်မမဲ့သူတို့ကညှင်းဆန်နေတာကဒါကတကယ်ကိုစိုးရိမ်စရာဖြစ်တယ်အခုတွားနေတဲ့ပုံစံကဒီယူကောက်ဘေးကော်မရှင်ကိုစပိုးထောက်ငွေကြီးကြီးနဲ့ထောက်ပံ့ပေးတယ်မြန်မာအစိုးရကိုသူတို့ကနည်းနည်းထောက်ပံ့ပေးတာတွေပြန်လည်စစ်ဆေးဖို့ကျွန်တော်တို့တောင်းဆိုဗီဒီယိုအစိုးရအနေနဲ့တော်တော်လေးရှေ့ဆက်ပြီးတော့သူတို့ကနည်းနည်းစဉ်းစားမဲ့ပုံဖြစ်နေတယ်ဆိုတော့နည်းနည်းတော့တွေးရတယ်ခင်ဗျာ
ဒါအပြင်မကြသေးရင်ကပဲ Yellow School နဲ့ 45 Rights ကနေပြီးတော့ထုတ်ပြန်တဲ့အစီအခံစာထဲမှာမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာအစိုးရကနေပြီးတော့လူမျိုးတုံးတက်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့အထောက်အထားတွေထောက်ပြထားတာကိုလည်းစာတမ်းမှာဖော်ပြထားပါတယ်။ဒါကြောင့်မို့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကနေမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေရဲ့အခြေအနေမှန်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ပြည်ထောင်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထောက်ခံမှုတွေပေးသွားဖို့အချိန်တန်ပြီလို့လည်းဦးထွန်းခင်ကပြောပါတယ်
။ရိုဟင်ဂျာကိုမုံတီးရဲမှာစစ်ဆေးမမဲ့ပါဝင်ပြီးတော့ဒီလိုရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုမှာထိတ်တန့်ကနေပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့မှလည်းအများကြီးအထောက်အထားတွေရှိသားပြီးတော့တမတာဦးသိန်းစင်ကိုယ်တိုင်ကလည်းဒီလိုပြောထားတာလူရိုဟင်ဂျာလူမျိုးတွေကိုဒါပြပခုံဝင်ပင်လေးတွေဖြစ်တယ်ဆိုတော့သူတို့ပြောနေတဲ့အချိန်ပေါင်းများစွာရှိနေပြီအဲ့ဒီအတွက်ကြောင့်ဒါကသူတို့စင်မှန်ငယ်နဲ့လုံနေတဲ့အတွက်ဒီလူတွေကကျူးလွန်တယ်ဆိုတာသိတာထင်ရှားနေတယ်အဲ့ဒီအတွက်ကြောင့် ICC လို့ခေါ်တဲ့နိုင်ငံတကာရဇဝတ်မှုခုံရုံးမှာသူတို့ကိုတရားစွဲပြီးတော့သူတို့ခေါ်လာနိုင်ဖို့သူတို့ကိုပြစ်ဒဏ်ပေးဖို့ဒီလိုအပ်တယ်ဆိုတဲ့ဟာကျွန်တော်တို့တချို့ဟာတွေကိုကျွန်တော်တို့ပြောပြထားပါတယ
်ဒီလာမဲ့ထွေရွေးကောက်ပွဲမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပဲအနိုင်ရခဲ့မယ်ဆိုရင်တမန်တော်ဦးသိန်းစိန်အနေနဲ့တာဝန်ဆက်ပြီးထမ်းဆောင်ခွင့်ရှိမှာဖြစ်တဲ့အတွက်မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်လက်ရှိကျင့်သုံးနေတဲ့ policy တွေဆက်လက်လှုပ်ဆောင်သွားမှာမကတဲ့အပြင်ပို့ပြီးတော့တောင်အရှိန်တိုးမြှင့်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းစာတမ်းမှာဖော်ပြထားပါတယ်ဒါအပြင်ဒီထွေထွေရွက်ကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီသာအနိုင်ရခဲ့မယ်ဆိုရင်မွတ်စလင်ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေဟာကြန့်ခိုင်ရေးပါတီမူဝါဒနဲ့တူညီမှုရှိမှာမဟုတ်ပဲလူမျိုးတုံးတက်ဖြတ်မှုဖြစ်နေတဲ့လက်ရှိအခြေအနေကနေတိုးတက်မှုတွေရှိလာမဲ့မျောလင့်ချက်အနေငယ်ရှိနိုင်ပေမဲ့ NLD ပါတီဘက်ကလည်းမွတ်စလင်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့လူအခွင့်အရေးတွေတိုးတက်ကောင်းမွန်အောင်လုပ်မဲ့ policy တွေကအဓိကချမှတ်ထားတာတွေရှိတဲ့အတွက်NLD ပါတီအစိုးရဖြစ်လာရင်လဲမွတ်စလင်ရိုဟင်ဂျာတွေအပေါ်ရှိတဲ့ဖိနှိပ်မှုတွေဟာပြောင်းလဲမှုရှိလာလိမ့်မယ်လို့သူတို့အနေနဲ့မမျှော်လင့်ကြောင်းစာတမ်းမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာမွတ်စလင်ရိုဟင်ဂျာတွေလူမျိုးတုံးတက်ဖြတ်မှုခံရဝယ်ရှိတဲ့ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အနေနဲ့အရေးယူဆောင်ရွက်ပေးဖို့ပြည်ထောင်နိုင်ငံအနေနဲ့ထောက်ခံမှုပေးတဲ့လို့လဲဗမာခင်ဖင်းယူကေအဖွဲ့ကလည်းတောင်းဆိုချက်ထုတ်ပြန်ထားပါတယ်ရှင်။